Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်မတ်လ10ရက်နေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
ကျမဧသနာကျော်ပါရှင်မလေးရှားလေကြောင်းပိုင်းလေယာဉ်ဟာလိုက်ပါသူ239ဦးနဲ့ဝင်းဟင်ကနေပျောက်ကွယ်သွားတာ3ရက်လောက်ရှိလာပြီမဲ့လေဒီလေယာဉ်ရဲ့အရေးအယောင်တော့မှရှားလို့မတွေ့သေးဘူးလို့မလေးရှားအရာရှိကပြောပါတယ်ရှင်ယူကရိန်းနိုင်ငံခရီးမီးယားဒေသမှာတော့ရုရှားတပ်တွေကပို့ပြီးတော့တင်းတင်းကြပ်ကြပ်ချုပ်ခိုင်ထားလိုက်ပါတယ်ဒီလိုမျိုးဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညနေမှာကြားရပါမယ်မတ်တင်ခီထိုင်
ကောင်းပါပြီရှင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်မူကြမ်းရေးဆွဲဖို့ဒီကနေ့သဘောတူလိုက်ကြပါပြီနောက်ရန်ကုန်မှာကျင်းပနေတဲ့ East West Center ရဲ့သတင်းမီဒီယာညီလာခံအကြောင်းကိုတင်ပြတဲ့အခါမှာတော့
ဒေသတော့အရေးကြီးနေတဲ့ကြေညာပါတယ်အဲ့တော့ဝိဒ္ဓမာလာတဲ့ဇင်းလာကြပြီအလုပ်ကြီးရပါတော့ဘာလို့ဒီနောက်ကျောင်းဝင်တော့ပြန်တော့ပါအရင်ကပိတ်ပင်လာတာပိတ်ပင်လာတာမဟုတ်ရင်လည်းတက်လာတာပဲ
။ဝိုင်းရင်သတင်းစာဆရာကြီးဦးဝင်းတင်ပြောပြခဲ့တာပါ။နောက်ဆုဖောင်ဒေးရှင်းဖွဲ့စည်းလိုက်တဲ့အကြောင်းပျောက်ဆုံးနေတဲ့မလေးရှားလေချောင်းလိုင်းပိုင်လေးရင်ရဲ့နောက်ဆုံးအခြေအနေတွေကိုလည်းဒီညနေခင်းမှာကြားကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်နာကျွန်နဲ့ကိုစုံဝင်းလိုင်းတို့ကကြီးညာပေးကြမှာပါရှင်။
မလေးရှားလေကြောင်းပိုင်းလေယာဉ်ဟာလိုက်ပါသူ239ဦးနဲ့ဝင်းဟင်ကနေပျောက်ကွယ်သွားတာ3ရက်လောက်ရှိလာပြီမဲ့လေဒီလေယာဉ်ရဲ့အရေးအယောင်တောင်ရှာလို့မတွေ့သေးဘူးလို့မလေးရှားအရာရှိကပြောပါရယ်မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်ကနေပြီးတော့တရုတ်နိုင်ငံပီကင်းမြို့တော်ကိုဦးတည်ပြီးတော့ပြန်တက်သွားပြီးတနားရီလောက်အကြာစနေနေ့မနေ့အစောကြီးမှာပဲရေဒါကနေပျောက်သွားတဲ့ Boeing 777လေယာဉ်ကအပိုင်းစာလေတစ်ခုကိုမှရှာမတွေ့ဘူးလို့မလေးရှားလေကြောင်းဦးစီးချုပ်အဇာဦးဒင်အဗ်ဒယ်ရော့ခ်မန်ကဒီကနေ့တနင်္လာနေ့မှာပဲပြောသွားတာပါဒီလေရင်ဘလို့ကန်ကြမ္မာနဲ့ကြုံရလဲဆိုတာသိရဖို့လုံးဝမနှီးဆက်သေးပဲလေရင်ပြန်ပြီးဆွဲခံရတာလားလေထဲမှာပဲဘေးရန်နေရတဲ့ကြုံရတာလားဘာတစ်ခုကိုမှမဟုတ်ဘူးလို့ပြောဆိုလို့မရသေးဘူးလို့အရာရှိတွေကပြောပါတယ်နိုင်ငံပေါင်း၈နိုင်ငံကနေဝေဟင်ရောရေပြင်ကပါကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေကြပါတယ်ရေဒါပုံရိပ်တွေအရအဲ့ဒီလေရင်ဟာရေဒါကနေပြီးတော့ပျောက်မသွားခင်ဘာကြောင့်မှမသိပေမဲ့လဲကွာလာလမ်ပေါ်မြို့တော်ဘက်ကိုပြန်လှည့်လာနိုင်ကြောင်းဒီဖြစ်ရနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေကပြောကြပါသေး။တစ်ချိန်တည်းမှာပဲဒီခိုးရပါနိုင်ငံကူလက်မှတ်တုံးပြီးတော့အဲ့ဒီလေရင်ပေါ်လိုက်ပါသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်သတင်းတွေထွက်ပေါ်လာနေတဲ့အလျောက်ထိုင်းမှာတော့အဲ့ဒီ passport အတုခိုင်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ရှင်
။ယူကရိန်းနိုင်ငံခရီးမီးယားဒေသအာနာဘိုင်းတွေကရုရှားနဲ့ပူးပေါင်းမှုရှစ်တိုးလှုပ်ဆောင်နေတဲ့အချိန်မှာပဲခရီးမီးယားဒေသကိုရုရှားတပ်ဖွဲ့တွေပုံမူတင်းကြပ်ချုပ်ကင်လာနေပြီဖြစ်ပါတယ်။ရုရှားနိုင်ငံနဲ့ပေါင်းစည်းလူထုဆန္ဒခံယူပွဲကိုစီစဉ်ထားတဲ့အတိုင်းလာမယ့်တနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့ခရီးမီးယားရွေးကောက်ပွဲကော်မရှင်အကြီးအကဲမီခေလိုမာလီရှက်ဖ်ကတနင်္လာနေ့မှာပြောပါတယ်။ရုရှားတပ်ဖွဲ့တွေခရီးမီးယားဒေသအနောက်ပိုင်းနေဆက်စခန်းကိုသိမ်းပိတ်လိုက်တဲ့အတွက်အထက်မှာလူ30လောက်ပိတ်မိနေတယ်လို့ဆိုပါတယ်။အခုချိန်မှာရုရှားတပ်ဖွဲ့တွေကခရီးမီးယားဒေသအတွင်းမှာရှိနေတဲ့အနေကြားဆောင်စခန်းစစ်တခုကိုတင်ပိုက်တာဖြစ်တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကဆိုပါတယ်။ပြန်ပဲအုပ်စုတွေကခရီးမီးယားဒေသအတွင်းမှာရောယူကရိန်းနိုင်ငံအတွင်းမှာအတွင်းကတခြားနေရာတွေမှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတယ်လို့ဆီဗာစတိုပိုးမှာလည်းရုရှားလိုလာတဲ့အုပ်စုတွေကယူကရိန်းလူမျိုးတွေကိုတိုက်ခတ်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာမှုတွေရှိခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်နဲ့စင်ထဲကနေပြီးတော့စင်တီမီတာတစ်ခုမှရုရှားလက်ထဲကိုအပအခါမှမဟုတ်ဘူးလို့ယူကရိန်းလူမျိုးမျိုးချစ်ကဗျာဆရာကြီးတရစ်ရှက်ရှန်ကိုရဲ့အနည်းငယ်ပြည့်မွေးနေ့ပွဲကျင်းပချင်းဝန်ကြီးချုပ်အာဆန်နီယက်ဆန်နီယုကတနင်္ဂနွေနေ့မှာပြောပါတယ်
။လီဗျားနိုင်ငံကစစ်ကဲတခုမှပြည်သူစစ်တွေကတရားဝင်စီအောင်ပြီးတော့မြောက်ကိုရီးယားရေနံတင်တင်မောဘော်ကိုစီရီတင်ပေးနေတဲ့ကိစ္စအတွက်နောက်ဆက်တွဲအကျိုးဆက်တွေနဲ့ကြုံရမယ်လို့အမေရိကန်ပြည်အောင်စုကသတိပေးသွားပါတယ်။အဲ့ဒီစီရီကလီဗျားအစိုးရပိုင်းရေနံကုမ္ပဏီရဲ့စီရီဖြစ်ပြီးတော့အဲ့ဒီကုမ္ပဏီရဲ့လက်တွဲဘက်ကုမ္ပဏီတွေမှာတော့အမေရိကန်ကုမ္ပဏီတွေလည်းပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူချန်ဆက်ကီကပြောပါတယ်။အဲ့ဒီခိုးရပါစီရီဝယ်ယူသူတွေအနေနဲ့ရုံးတင်တရားစွဲခံရနိုင်ပြီးတော့အရေးယူပိတ်ဆို့မှုနဲ့လည်းကြုံရနိုင်တယ်လို့မစ်ချန်ဆက်ကီကဆိုပါတယ်။လေပြားမှာပြည်သူစစ်တွေရင်းနှံစိမ်းတွေကိုကမ္ဘာဈေးကွက်ကိုတိုက်ရိုက်မရောရဘူးလို့အစိုးရကပိတ်ပင်ထားတာပါ။ပြိုင်ဘက်ပြည်သူစစ်တွေကထိန်းချုပ်ထားတဲ့စိတ်ကန်းကနေအဲ့မြောက်ကိုရီးယားရင်းနှံတင်တင်မောပေါ် Ghani Trakwalumia on Libya Jidane, a soyago talken, a bizu citriga, the Ningriniga, Mother Boldry, Eriniago, Silo Kevari. Yen and Demogo, Darcy, Nimuzone, Josani, Pio, the Geloda, Soya Mingo, Namtown, Suino, Sia, Eumune, Joyana, Nello, Libya, Jinjimu, Winjilepsi, a soya, Bio, Sukin, Shidu Lepsite, Habit El Aminga, Biawarishe.
Lebronangama bigger is in Balagrega, Pansy Tinting, Cantayare, Greet Sheo, you were the Korean Tilashin, Ego, Piano Billa dead way. Through a cool Indian Syrian and Gobianola be Pipare, the Muscan Session Mine, Jola Wede, J Dead, you boost Sure, Nezaka Mugulego, Adi Tilashin, Satan Unne, Drugo, a cunny penny to Tom Uro, Tinla Nima, Yala Jara Pipare, Syria Gobianola, Redo, Jesuit, and Jan Piano Lare, Tilashin to Uga Piovare, Drugo Tintin Tare, Chimale, Congo Momon, Jishu, Sunshot, Tagger Elo. Through your mouth, Douglas, or a poet, a cheek, a pure jalapi, through Bashar el Assane, Lebanon, a yashirigo, Jesuit in Jambio Bare. View American, Daniel, Mimabada, Sisinego, Yanni, Chana, Quayani, Kunana, E.T., Linometer, Setchow, Kilohas, Dickon, Shinga, Tonya, Linometer, Seko, Kilohas, Dinga, Nganga. Line of meter Nasanga, Kiluhas Ditti, Kuchong Arugani, Tolim Beni Varakna.
Few American Tangani, Ditarin and Angan Gadarinico, Sepido of Job Jabi Vamishi. Now Korean Angama, a same means of Uri Bu, Pue Zipsite, Uzi Bidu Lodo, Yuka Bema, Nangan Gangzang, Kim Jong Ungo, Tuye Mason Anega, Mete Winduri, Alunga, Taukame, Labi Bio, Yuce like Javari. Mason Anne, Tauya, she said Conanema, the Nego, Wayang Shimjandu, the Uzi, she rajao, Jobia the Depsi de, the Uzi Bidu Lodoye, the Ningariniga, Yuka Bedre, Mason Ashin Rinine, Pedugo, maybe Malesura, Yuche Queen Mishibao. The Yuka Boygaro, Nane Dreamer, but a mouse on Jane, Jimbara Psipiro, Kim Jong Unye, Ochomu Alma, but a mouse on Lepsibari. A coolo ye cowboyma and I yara down to ye, Neme Nauka, Boy Rukon do Shaji Rinama, now take combo to cook do doge be chipari. Miakoria, a poesibon chicken, Uri Alma suing, Uzi be do Lodoga, Anna, a jizon psipi mele, the gay letter maro, Duma, Nanga yellow bang with machine the lap siparish.
Afghanistan Nangama Chimpa Matamara, you cowboyma, Bowman Patta Chim Lojabo, Afghan and Darigo, Taliban and Puega, three baby jalabi, you cowboygo, now ship Chesibo Dole, Truta Povenigo, May Topian Labane, Lashitamra Hame Kazaniago, Sato Boto Bilome, Ebilanga Nitamra, you cowboygo, long on the Bemo Jabo, the media you go to Nilanima, people, Imitina, Jetama, Taliban and Puega, Ailo, three bitara, Pipare. Afghan and Dari in a Yoko Puema, Mepeji Api, Kokoko, and the Apim Elodigo, Mloja with three bitabare, Yoko Pueha, American Yet Macaune, a Jansi Pietesura, Pianle Piojabi will let an Angaloma Shire, Tia Hosiari, Padae Gonzonigo, a Chong Chataralu, Suvare, Tijinaja Hatamara, Yoko Puego, a Jampe Takame, a Chong, Taliban Nigani, Promazon, Jim, Pioja like Dale Pibare, Taliban near Chincha Mupo, Afghan Suyaro Zondia, Tombian Jimishi Dibau.
Mexico Nangama Longere Donega de Sondavi Sure Tate Muye Yazadu. Mexico Nanga and now Pepima. Candesitari net and Ingriniga, Picamu, drink the gate de Sondavi, Lu Mexico Yashiga, Biavari. Mexico and now Che Mikoyan Gampinema, Townsendide, Yazwe, Gangangangza, Nazaro. Morino ha, that how to say, Dizimangani Bureau, a soyane, diwetu, drink, they sound to a little drink, trekkerawa. Do ye along with Shamadrigay, Mele, Eronga, Tamara, Philippe, Calendronga, do they sound down to your winchinangavari? Do any to come out, they sound nice to the drink, trekkerega, Sabio, do ye muyekai, La Familia, Michoya, Ganaga, Bobio, so do I. Muri Lola Gavari, Mexico Nangeha, Oza, a Jizo Muy Yaza, Jacqueline El Chapo Gusman Hale, Satonita, Trebini Yagani Bro, Suyasima, February Lan, Sandy Yeniga, Nene Yene, Lenna Chala Bianama, Kulumu, now tell Muy Yaza to Ute so Mudringa, Trelarawa, now tell Tate them Muy Yaza to Upsite, Miguel Angel Trivinaro Garo, Menica Nileva, my Pankan Gayavarisha.
American and a folk Mordaca Comunico sat in Titanga, Henry Foy, and now song of Demeti Vecchani did it. Me, William Clay, Fort Senior, Quellon Tobi, Pipare, to her less she folk Mordaca Comunia, Muzon New Jay Mupita one, Tansong Gate, Tansong Nidet, William Clay Foot Junior, yeah, Pagan Le Pipare.
Direct from Washington, the voice.
တန်းရောင်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုစုံဝင်းလိုင်းတို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်သတင်းမီဒီယာလွတ်လပ်ခွင့်ရဲ့စိန်ခေါ်မှုများဆိုတဲ့ eSwat Center ရဲ့အပြည့်အစုံဆိုင်ရာသတင်းမီဒီယာညီလာခံကိုမြန်မာနိုင်ငံရန်ကုန်မြို့မှာပထမဆုံးအချိန်ကျင်းပခွင့်ရတာဟာမြန်မာသတင်းမီဒီယာအတွေ့ကြီးမားတဲ့လမ်းစာသစ်ပေါ်ထွန်းလာတာဖြစ်တယ်လို့မြန်မာဝိုင်းရင်သတင်းစာဆရာကြီးဦးဝင့်တင်ကပြောပါတယ်ဒီညီလာခံမှာအမေရိကန်အရှတခွင်နဲ့ပစိဖိတ်ဒေသလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်ခွင့်နေရင်ဆိုင်တွေ့ကြုံရတဲ့စိန်ခေါ်အခဲဆန်းမှုတွေအကြောင်းနိုင်ငံတကာသတင်းမီဒီယာလောကကသတင်းသမားတွေယာနဲ့ချီစူဝေးပြီးဆွေးနွေးကြမှာလည်းဖြစ်ပါတယ်အကြောင်းဆောင်ကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာပထမဦးဆုံးချိန်ကျင်းပတဲ့ East West Center ရဲ့2014ခုနှစ်အတွက်အပြည်ပြည်ဆိုင်ရာသတင်းမီဒီယာညီလာခံကို March 9ရက်နေ့တနင်္ဂနွေနေ့မှာအခမ်းအနားနဲ့စတင်ဖွင့်လှစ်ခဲ့ပြီးတော့ March 10ရက်နေ့တနင်္လာနေ့ကနေ March 12ရက်နေ့ဗုဒ္ဓဖူးနေ့အထိကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCI မှာ3ရက်တာဆွေးနွေးကြမှာဖြစ်ပါတယ်သတင်းမီဒီယာစာနယ်ဇင်းလွတ်လပ်ခွင့်ဤစိန်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့သတင်းမီဒီယာညီလာခံကိုနိုင်ငံပေါင်း25နိုင်ငံကသတင်းသမားတွေနဲ့စာနယ်ဇင်းလုပ်ငန်းရှင်တွေယာနဲ့ချီတက်ရောက်နေကြတာဖြစ်ပါတယ်အရင်တော့ကသတင်းစာဆရာတွေကိုကန့်သက်ပိတ်ပင်မှုတွေရှိခဲ့ပေမဲ့အခုလိုမျိုးနိုင်ငံတကာကသတင်းသမားတွေစုဝေးပြီးတော့မြန်မာနိုင်ငံထဲမှာသတင်းမီဒီယာညီလာခံကျင်းပခွင့်ရတာဟာလမ်းစာအသစ်ပေါ်ထွန်းလာတာဖြစ်တယ်လို့ဝိုင်းရင်သတင်းစာဆရာကြီးဦးဝင်းတင်ကသုံးသပ်ပါတယ်
ဒါတော့အရေးကြီးနေတဲ့ကြံစားပါလေ။အဲ့တော့ဥပမာလာတဲ့ဇင်းသားချာလေးနိုင်ငံရေးရပါ။ဘာလို့လဲ။ဇင်းသားချာဘုရင်တက်ခွင့်တော်မှာအရင်တော့ပိတ်ပင်လာတာပိတ်ပင်လာတာမဟုတ်ရင်လည်းကန့်လန့်ချတော့ဗျာ။အဲ့ဒါနဲ့ပိတ်ပင်နေကြတဲ့ကနေပြီးတော့ဟုတ်ခဲ့လာပြီးတော့ကဒီလမ်းကလိုအပ်ပြစ်မနေနဲ့ဆိုတာအလုံးကိုအရေးကြီးတယ်လို့ကျွန်တော်စားပါလေ။တောင်းလေကျွန်တော်တို့နဲ့ဒီမှာအိမ်မှာရှိတဲ့စင်တာကောင်းဆောင်နေတဲ့ကျွန်တော်လက်ပြေဆုံးသိနေပြီပါလို့တို့လည်းကျွန်တော်ပြီးတော့ကျေးဇူးတင်အားရတယ်တို့လေကျွန်တော်အပြည့်ဝတောက်ပါနေဆိုတော့ကျွန်တော်ပြောချင်ပါတယ်အဲ့တော့ဒါအပြည့်တော့လမ်းစာအပြည့်တွေအဲ့လမ်းဟာကျွန်တော်ကိုဘာပဲပြောတော့ဒီမှာရှိတဲ့သတင်းစာကြားရင်ဒီတော့ဒီပေါ်လေအလုံးအရေးကြီးတဲ့ဉာဏ်သစ်တစ်ခုဖြစ်တယ်လို့ကျွန်တော်စားပါတယ်ဒါတော့ကိုကြီးမားတဲ့ဉာဏ်မျိုးကိုကျွန်တော်မှန်ချဲ့တွင်သွားနေရမယ်သူ့ချဲ့ပြီးတော့ထုတ်တင်သွားနေရမယ်လို့ကျွန်တော်စားတယ်လို့ကျွန်တော်လည်းပြောချင်ပါတယ
်အမေရိကန်ပြည်ထောင်စုအာရှပစ္စည်းပိတ်ဒေသလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်အကဲဆန့်မှုတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ့်ဒီညီလာခံထဲမှာသမရပြောခွင့်ရလည်းဖြစ်ပြန်ကြားရေးဒူးဝင်ကြီးလည်းဖြစ်တဲ့ဦးရထွက်ကမြမသတင်းမီဒီယာပြောင်းလဲမှုဖြစ်စဉ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ညီလာခံအတွင်းခေါင်းစဉ်အလိုက်ဆွေးနွေးပွဲအသီးသီးမှာတော့မြမသတင်းမီဒီယာပြုပြင်ပြောင်းလဲမှုအပေါ်မှာဒေတာရင်းကသတင်းသမားတွေရဲ့သုံးသက်ချက်အမြင်တွေနောက်အရက်ဖက်သတင်းမီဒီယာတွေရဲ့စိန်ခေါ်အကဲဆန့်မှုနဲ့အခွင့်အလမ်းမြန်မာသတင်းမီဒီယာပြုပြင်ပြောင်းလဲရေးမတိုင်ခင်ပြည်ပကသတင်းမီဒီယာတွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးသတင်းရယူခဲ့ပုံနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းကဌာနမှူးဦးတန်းလွင်ထုံးမှပါဝင်ဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတရားဥပဒေစိုးမိုးရေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးသတင်းမီဒီယာရဲ့အခန်းကဏ္ဍမြန်မာသတင်းမီဒီယာပညာပိုင်းနဲ့ပတ်သက်ပြီးအကဲဖြတ်မှုတွေအကြောင်းကိုလည်းသတင်းမီဒီယာသမားတွေကကဏ္ဍတွေအသီးသီးခွဲပြီးဆွေးနွေးကြမှာဖြစ်ပါတယ်။သတင်းမီဒီယာရယူမှုမှာတတိရှိဖို့ဇွဲလုံးလားရှိဖို့စတဲ့ကိစ္စတွေဆွေးနွေးကြတဲ့အခါဝိုင်းရင်သတင်းသမားကြီးဦးဝင်းတင်ရဲ့သုံးသက်ချက်အမြင်တွေကိုဦးဝင်းတင်ရဲ့ကိုစားဒေါက်တာဖေမြင့်ကဆွေးနွေးမှာဖြစ်ပါတယ်။အရင်စေဆိုးရရဲ့ပိတ်ဆို့ထိန်းချုပ်မှုအောက်မှာနှစ်ရှည်လများရှိခဲ့ရတဲ့မြန်မာသတင်းမီဒီယာလောကဟာအရက်သားအစိုးရလက်ထက်မှာပွင်လင်းလွတ်လပ်စပြုလာပြီးဖြစ်ပေမဲ့လို့စိန်ခေါ်မှုတွေကရှိနေစေသတင်းမီဒီယာလွတ်လပ်ခွင့်အတွက်ပြုပြင်ပြောင်းလဲရေးအတွက်ဆက်လက်တိုက်ပွဲဝင်ရအောင်မှာဖြစ်တဲ့အကြောင်းလဲဝိုင်းရင်သတင်းစာဆရာကြီးဦးဝင်းတင်ကသုံးသပ်ပါတယ
်။ဒီရဲ့လှုပ်ရှားမှုရုန်းကမှုနဲ့ဒီလိုသတင်းစာလွတ်လပ်ခွင့်ဆိုရင်ရပ်စစ်ဆောင်ပုံစံနဲ့ရတာလေစိတ်ဆွေးနေတော့စိတ်ဆွေးနေပြီ။အဲ့ရပ်စစ်ဆောင်ကလေးနေပဲဖြစ်ဖြစ်ဒီကလွတ်လပ်ခွင့်ကိုကျွန်တော်ကိုက်ကျွေးပြီးတော့လွတ်လပ်စာဒီသားကွင်းတွေကိုက်ကျွေးပြီးတော့ကျွန်တော်ဒါတွေတိုက်ပွဲဝင်သွားလိမ့်မယ်ကျွန်တော်ကဒီနေ့သတင်းတို့ကတာဝန်ကြီးတို့ဘာလို့ဆိုတာမျိုးမရှိတော့အဲ့အတွက်ကျွန်တော်ကလွတ်လပ်ခွင့်ရတဲ့သုံးပြတော့အတိုင်းတားကြီးတော့ရလာပြီအဲ့ဒီလွတ်လပ်ခွင့်ရလာတဲ့လွတ်လပ်ခွင့်ကိုကျွန်တော်အပြည့်ဝ30ကိုက်ကျွေးပြီးတော့ကျွန်တော်ကအမှတ်ရှိဒီနေ့အကျဉ်းချုပ်တွေတိုက်ပွဲဝင်နေတဲ့အချိန်လေးဖြစ်တယ်ဒါကကျွန်တော်ရဲ့အရေးကြီးဆုံးတိုက်ပွဲပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပြော
ဒီသတင်းညီလာခံဟာအမေရိကန်ပြည်ထောင်စုအာရှပစ္စည်းပိတ်ဒေသလုံးဆိုင်ရာနှစ်နှစ်တကြိမ်ပုံမှန်ကျင်းပတဲ့ညီလာခံဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်2012ခုနှစ်ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပခဲ့တာဖြစ်ပါတယ်ရှင်
မ မဆုမွန်စူးစီးတင်ပြခဲ့တာပါတစ်ဆက်ထဲမှာပဲဒီ East West Center ရဲ့မနေ့တုန်းကညီလာခံဖွင့်ပွဲနေ့အထိမှဖြစ်စုဖောင်ဒေးရှင်းစတင်လိုက်တဲ့အကြောင်းကိုလည်းပြောပြပေးပါမယ်မြန်မာနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးအဆင့်တန်းတိုးတက်ကောင်းမွန်လာစေရေးကြိုးပမ်းဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းလိုက်တဲ့စုဖောင်ဒေးရှင်းဖွင့်ပွဲအခမ်းအနားကိုတနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပခဲ့တာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးကထာဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တယ်လို့ဒီအဖွဲ့ရဲ့ဗုဒ္ဓအဖွဲ့ဝင်တဦးဖြစ်တဲ့ကဘာကျော်ရုပ်ရှင်မင်းသမီးမစ်ရှဲယူလည်းတက်ရောက်ခဲ့ပါတယ်ဒေတာရင်းမှာနောက်ကျကျန်နေတဲ့မြန်မာနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးအဆင့်တန်းတိုးတက်ကောင်းမွန်လာအောင်နိုင်ငံတကာကဝိုင်းဝန်းကူညီကြဖို့လဲဒေါအောင်ဆန်းစုကြည်ကဖွင့်ပွဲနေ့မှာတိုက်တွန်းလိုက်ပါတယ်။မိုက်ခင်ဖြူထွေးကတင်ပြပေးမှာပါ
။မြန်မာနိုင်ငံဟာတချိန်ကဒေတာရင်းမှာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာတိုးတက်ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်ခဲ့ပေမယ့်အခုအချိန်မှာတော့အိန္ဒိယနိုင်ငံတွေကိုအမိလိုက်နိုင်ဖို့အများကြီးလှုပ်ဆောင်ရအောင်မှာဖြစ်တယ်လို့စုဖောင်ဒေးရှင်းဖွင့်ပွဲနဲ့ပတ်သက်လို့ဒီဖောင်ဒေးရှင်း website ကနေတဆင့်ဒေါအောင်ဆန်းစုကြည်ကအမှာစကားပြောကြားခဲ့ပါတယ
် Once upon a time we were considered the most progressive nation in Southeast Asia. Our healthcare system was seen as one of the best if not the very best in the region.And the same for our education system.
တချိန်လုံးကတော့ကျမတို့နိုင်ငံဟာရှေ့တောင်အာရှမှာအဖွံ့ဖြိုးအတိုးတက်ဆုံးနိုင်ငံတစ်ခုအဖြစ်အသိအမှတ်ပြုခံခဲ့ရတာပါ။ကျမတို့ရဲ့ကျန်းမာရေးစနစ်ဟာဒေသတွင်းမှာအလွန်တရာကောင်းလွန်တာမျိုးမဟုတ်ဘူးဆိုရင်တော့အကောင်းဆုံးနိုင်ငံတွေထဲမှာတော့တစ်ခုပါဝင်ခဲ့ပါတယ်။ပညာရေးစနစ်မှာလည်းအလားတူပါပဲ။အခုချိန်မှာတော့ကျမတို့နိုင်ငံဟာအိန္ဒိယချင်းနိုင်ငံတွေအားလုံးရဲ့နောက်မှာကျန်ရစ်နေပါတယ်။ဒါကြောင့်ကျန်းမာရေးနဲ့ပညာရေးအဆင့်အတန်းတွေပြန်လည်တိုးတက်ကောင်းမွန်လာဖို့အချိန်ဟုန်နဲ့ဆောင်ရွက်သွားခြင်းပါတယ်။ကျမတို့ရဲ့ကြိုးပမ်းမှုတွေမှာစေတနာသရတရားထက်သန်စွာနဲ့ဝိုင်းဝန်းကူညီကြဖို့လူဒန်းကြဖို့တိုက်တွန်းခြင်းပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါ။ဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းလိုက်တဲ့စုဖောင်ဒေးရှင်းကိုကမ္ဘာဝကအမျိုးသမီးခေါင်းဆောင်တွေကလည်းအားပေးကူညီခဲ့ကြတယ်လို့ဒီအဖွဲ့ရဲ့ဦးဆောင်နိုင်ရကတွေထဲမှာအမေရိကန်သမ္မတဂရော့ဟောင်းလော်ရာဘွတ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်တို့လည်းပါဝင်ပါတယ်။မနေ့ကကျင်းပတဲ့ဒီဆူဖောင်ဒေးရှင်းဖွင့်ပွဲအခမ်းအနားမှာဒေါက်ဆန်းစုကြည်ရဲ့ဘဝတစ်စီတစ်ဆောင်ကိုရိုက်ကူးထားတဲ့ The Lady ရုပ်ရှင်ဇာတ်ကားတွေကအဓိကသရုပ်ဆောင်ကမ္ဘာကျော်ရုပ်ရှင်မင်းသမီးမစ်ရှဲယူလည်းတက်ရောက်ခဲ့တာပါ။သူ့အနေနဲ့ဆူဖောင်ဒေးရှင်းမှာဘုတ်အဖွဲ့ဝင်တယောက်အဖြစ်နဲ့ပါဝင်ခွင့်ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းမစ်ရှဲယူကပြောသွားခဲ့ပါတယ်
။ As a member of the board of the Sue Foundation,I am incredibly proud and honored to join with Dorsu as she begins the next chapter of her life and
continues to improve the lives of her fellow citizens. Sue Foundation ရဲ့ဘုတ်ဖွဲ့ဝင်တယောက်အနေနဲ့ကျမသိက်ကိုဂုဏ်ယူပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့သူမဘဝရဲ့ကဏ္ဍသက်တစ်ခုကိုစတင်နေချိန်မှာမြန်မာပြည်သူပြည်သားတွေရဲ့လူနေမှုဘဝတွေတိုးတက်ကောင်းမွန်ဖို့ကြိုးပမ်းနေချိန်မှာကျမအနေနဲ့လည်းခုလို Sue Foundation မှာပါဝင်ခွင့်ရတဲ့အတွက်သိက်ကိုဂုဏ်ယူပါတယ်။ Sue Foundation ရဲ့ရည်ရွယ်ချက်ကရိုးရှင်းပေမဲ့အခြေခံအကြဆုံးဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကိစ္စတွေမှာကူညီဆောင်ရွက်ဖို့ဖြစ်ပါတယ်
။မင်းသမီးမစ်ရှဲယူဟာ2017ခုနှစ်ကဒေါက်တာလုခ်ဘက်ဆန်ရိုက်ကူးတဲ့ဒလေးဒီရုပ်ရှင်ဇာတ်ကားမှာဒေါအောင်ဆန်းစုကြည်အဖြစ်နဲ့ပါဝင်သရုပ်ဆောင်ခဲ့ပြီးတဲ့နောက်2017ခုနှစ်ကမြန်မာနိုင်ငံကနေအာဏာပိုင်တွေရဲ့နှစ်ထုတ်မှုနဲ့ကြုံခဲ့ရတဲ့သူလည်းဖြစ်ပါတယ်။မနေ့ကစုဖောင်ဒေးရှင်းဖွင့်ပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြောင်းလဲမှုတွေဟာအများချီးကျူးပြောဆိုနေသလောက်တိတိတသားကြီးတိုးတက်ပြောင်းလဲမှုမရှိသေးဘူးလို့ဝေဖန်ပြောဆိုသွားပေမဲ့သတင်းမီဒီယာလွတ်လပ်ခွင့်အပိုင်းမှာတော့တိုးတက်မှုတွေရှိလာတဲ့အကြောင်းအသိအမှတ်ပြုပြောသွားခဲ့ပါတယ
်။ Many people have talked about the amazing changes that have taken place in this country and I would like to say quite frankly that these changes have been not all that great.
ဒီနိုင်ငံထဲမှာအမကန်အပြောင်းလဲတွေဖြစ်ပေါ်နေရဆိုပြီးလူတွေအတော်များများကပြောကြပါတယ်။ကျမကတော့ပုံမှန်လေးလေးပြောရမယ်ဆိုရင်ပြောင်းလဲမှုတွေဟာသူတို့ပြောနေသလောက်မကြီးကျယ်သလိုတိတ်လဲအော်အော်ဆရာမရှိသေးပါဘူး။ဒါပေမဲ့ကျမတို့အားလုံးမငင်းနိုင်တဲ့ပြောင်းလဲမှုတစ်ခုတော့ရှိပါတယ်။အဲ့ဒါကတော့သတင်းမီဒီယာလွတ်လပ်ခွင့်တွေပို့ပြီးတော့ရှိလာတဲ့ကိစ္စဖြစ်ပါတယ်လို့ဒေါ်ဆန်းစုကြည်ကပြောသွားခဲ့တာပါ။လွတ်လပ်တဲ့သတင်းမီဒီယာတွေမရှိဘဲခိုင်မာတဲ့ဒီမိုကရေစီစနစ်တည်းရထူထောင်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းနဲ့အာဏာရပုဂ္ဂိုလ်တွေရဲ့လှုပ်ဆောင်မှုတွေကိုစောင့်ကြည့်ဖော်ထုတ်နိုင်တဲ့လွတ်လပ်စွာသတင်းရေးသားဖော်ပြခွင့်တွေမရှိဘူးဆိုရင်အများပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုကာကွယ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းဒေါအောင်ဆန်းစုကြည်ကပြောသွားခဲ့ပါသေးတယ်ရှင်
။မြန်မာတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီချက်မူကြမ်းတစ်ခုပူရယ်ပြုစုရေးဆွဲဖို့လုပ်ငန်းအဖွဲ့ကိုအစိုးရတာဝန်ရှိသူတွေနဲ့တိုင်းရင်းသားအဖွဲ့အကြားအချို့ညီဖွဲ့စည်းဖို့နှစ်ရက်ကြာပြုလုပ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကဖြေရခဲ့ပါတယ်။ဒီမူကြမ်းကိုအလျင်အမြန်ရေးဆွဲနိုင်ရင်တော့လာမယ့်ဧပြီလထဲမှာတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးဖြစ်လာနိုင်ခြေရှိတယ်လို့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းအစိုးရဘက်ကတာဝန်ရှိသူတဦးကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ကုသညုံဦးကရန်ကုန်ရုံးခွဲကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်အောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကတာဝန်ရှိသူတွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ဒီတနင်္ဂနွေပစ်ခတ်ရက်စေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ကြားမှာရန်ကုန်မှာနှစ်ကြာလုပ်တဲ့စည်းဝေးကနေပြီးတော့ဒီရလက်ထွက်ပေါ်လာတာဖြစ်ပါတယ်။စွန့်နေပွဲကိုမြန်မာစစ်ဘက်ကအကြီးတန်းတာဝန်ရှိသူတွေရောလွတ်တော်ကိုယ်စားလှယ်အချို့ပါတယောက်ခဲ့ကြတာပါ။တနင်္ဂနွေအတိုင်းဒေသပစ်ခတ်ရက်စေးသဘောတူညီချက်မူကြမ်းရေးဆွဲတဲ့နေရာမှာဒီအစိုးရဘက်နဲ့တိုင်းဒေသလက်နက်ကိုင်တွေကြားကွဲလွက်ချက်တွေရှိနေတာကြောင့်ပူးပေါင်းပြီးတော့သဘောတူညီချက်မူကြမ်းကိုရေးဆွဲဖို့ဖြစ်တယ်လို့ဆိုပါတယ်။မူကြမ်းရေးဆွဲဖို့အတွက်အချက်ခုနှစ်ချက်ကိုအကြမ်းမြင့်ချခဲ့ပြီးတော့အဲ့ဒီထဲမှာဒီအပြစ်ခတ်ရက်စေးကိုစောင့်ကြည့်နိုင်မဲ့အခြေအနေနဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အာမခံနိုင်တဲ့အခြေအနေတွေကိုပါထည့်သွင်းဖို့ဆိုတာပါပါတယ်။မြန်မာစုအနေနဲ့ကဒီလာမယ့်ဧပြီလအတွင်းမှာပဲတနင်္ဂနွေအတိုင်းအတာနဲ့အပြစ်ခတ်ရက်စေးရေးလက်မှတ်ထိုးနိုင်ဖို့အလားအလာကိုမျှော်မှန်းထားတာပါ။တကယ်လို့သာဒီမူကြမ်းကိုမြန်မာဆက်ဆံနဲ့ညှိနှိုင်းရေးဆွဲနိုင်တော့နောက်လာတဲ့မှာသဘောတူညီချက်ရလာနိုင်ကြတော့ရှိတယ်လို့ဒီမြန်မာညီညွတ်ရေးစင်တာကတာဝန်ရှိသူတူဖြစ်တဲ့ဦးလှမော်ရွှေက VOA ကိုပြောပါတယ
်။အများဆုံးထိုးနိုင်လေကောင်းလေပေါ့ဗျာ။မြန်မာထိုးနိုင်ရင်နိုင်ငံရေးဆွေးနွေးပွဲတွေလည်းမြန်မာလုပ်လာနိုင်ပါပေါ့။အခုကတော့ဟိုအဖွဲ့တွေအများကြီးပါဝင်တာဖြစ်တဲ့အတွက်အချိန်ယူပြီးနှိမ့်နိုင်နေရတဲ့သဘောဆိုတော့ရှိပါပေါ့။ဒီမနက်နောက်ဆုံးတက်မှာကျွန်တော်တို့နှိမ့်နိုင်လို့ပြီးတဲ့ဆိုရင်တော့ကြံမကြခင်ထိုးဖို့ကတော့ဖြစ်နိုင်ပြီရှိပါတယ်။တကယ်လို့နှိမ့်နိုင်တာအချိန်ထက်ယူရမယ်ဆိုရင်တော့လည်းကြံပြီးပါပဲ။ဖြစ်မဲ့တော့ရှိပါဘ
ူး။တချို့အဖွဲ့စည်းတွေပေါ့နော်တိုင်းသားအဖွဲ့တချို့ကသူတို့တက်ကပြဿနာပေါ့။တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးလက်မှတ်ထိုးမယ်ဆိုရင်သူတို့မထိုးဆိုရဲပြောနေတဲ့ပြဿနာတန်တွေလည်းကျွန်တော်တို့ကြားနေရတယ်ခင်ဗျာ။အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ကဘယ်လိုရှင်းလင်းသွားဖို့ရှိလဲ
။နိုင်ငံရေးပြည်ဆိုဆွေးနွေးရေးမှုတွေပေါ်ပေါက်လာဖို့အတွက်အမှတ်ခံချက်ရှိဖို့တဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စေးမှုကျင်းပတာဖြစ်တဲ့အတွက်အဓိကကြီးမဲ့ချက်ကတော့နိုင်ငံရေးပြည်ဆိုဆွေးနွေးဖို့ပဲပါပဲ။ဒီပွဲရောက်ဖို့အစင်းမီတဲ့ရုပ်ရှင်မှုတွေဆောက်ပြီးလောရတာဘယ်နိုင်ငံမှမဆိုတရားရာခိုင်နှိုးရင်းကျင့်တတ်ဖို့တော့မဖြစ်နိုင်ဘူးဒါပေမဲ့အများစုကကျင့်တတ်ပြီးတော့ဆက်သွားနိုင်ဖို့လိုတယ်လို့ထင်ပါတယ
်အခုဒီလာမယ့်မတ်လအကုန်ပိုင်းထပ်လုပ်မယ့်ညှိနှိုင်းပွဲမှာတော့အရင်တယောက်နိုင်ခြင်းမရှိခဲ့တဲ့အခြားအပြစ်ရက်ပြီးသားတိုင်းသားအဖွဲ့တွေကိုလည်းဖိတ်ကြားသွားဖို့စီစဉ်ရှိတယ်လို့သိရပါတယ်ဒါပြင်သဘောတူလက်မှတ်ထိုးပြီးတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အာဏာဝင်တွေအကြားမှာနိုင်ငံရေးစနစ်ပေါ်တွေအမြန်ပေါ်လာဖို့ကိုလည်းညှိနှိုင်းထားကြတာတွေ့ရပါတယ်အခြားနိုင်ငံရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့ဒီပြောင်စုဖွဲ့စည်းပုံနောက်တပ်ဖွဲ့စည်းမှုကိစ္စတွေကိုလည်းအဲ့ကြမှာဆွေးနွေးပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးအထည်ကိုမျှော်လင့်ထားကြတာပါအခုဒီနောက်ဆုံးလုပ်တဲ့ဒီဆွေးနွေးပွဲကတော့အရင်ကထက်ပိုပြီးတော့ထူးခြားသလိုပဲရလက်ကောင်းရတယ်လို့တော့ဦးလာမောင်ရွှေကယူဆပါတယ
်ကျွန်တော်အနေနဲ့တော့အရန်ကျင်နာအားရပါတယ်အရင်တော့ကကျွန်တော်တို့ကဒီအပြင်ကိုထွက်ပြီးတော့ချက်မဲ့တော့ဆွေးနွေးရရင်ကျွန်တော်တို့ဘက်ကတယောက်နိုင်တဲ့လူကအကန့်အသတ်ရှိတယ်ဒါပေမဲ့အခုရန်ကုန်မှာလုပ်တဲ့ဆွေးနွေးပွဲကတော့ပြည်တော်စုဝန်ကြီးအဆင့်5ဦးတမတော်လည်းဒုတိယဝန်ကြီးအဆင့်4ဦးအတူရဝင်းကြီးအဆက်နှစ်ဦးနောက်ထပ်တော့ဘက်ကလည်းပုခရဦးသိန်းစောနဲ့နောက်ထပ်တော့ကိုယ်တိုင်နှစ်ဦးအတူရှင်နေကျုပ်ဆိုတော့အင်းကြီးအားပြေးနဲ့တောကိုရင်းနေနေဆွေးနွေးနိုင်တာတော့ထူးခြားတယ်ပြီးတော့တမတော်ကကျွန်တော်တို့အရာရှိကြီးတွေကလည်းဒီဆွေးနွေးပွဲအချိန်ပေါ့လေကျွန်တော်တို့ဘက်ကဆွေးနွေးချက်တွေရဲ့တဝက်နီးပါးလောက်ကလည်းသူတို့ကိုယ်တိုင်လည်းဝိုင်းဝန်းဆွေးနွေးတာကိုတွေ့ရတော့ဒါကတော်တော်လေးထူးခြားတယ်အလုံးအစိုးရလွတ်တော်တမတော်ကညီငယ်ရေးကိုတကယ်ကိုခေါ်ဆိုင်အားဆိုင်နဲ့နှစ်နှစ်ကာလဆွေးနွေးတယ်ဆိုတဲ့ထူးခြားချက်ကိုတွေ့ရတယ်လို့တစ်ဖက်ကဆွေးနွေးဖက်တရားလည်းဒါကိုလည်းသူတို့လက်ခံပြီးတော့သူတို့ကိုယ်ကလည်းကျူးကျူးတယ်သူတို့လည်းအားရကျင့်တဲ့တူပြောပါတယ
် NCTT ခေါ်တဲ့တိုင်းကလုံးဆိုင်ရာပြစ်ခတ်ရက်စေးရေးညီနိုင်ရေးအဖွဲ့ကိုတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဘွဲ့ကဥဆောင်ပြီးတော့မနှစ်တုန်းကကချင်နယ်မြေလိုက်စားမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်နောက်ပိုင်းဒီတိုင်းသားလက်နက်ကိုင်16ဖွဲ့အထိတူးချက်ဖွဲ့ခဲ့ပါတယ်အဲ့ဒီကနေပြီးတော့တနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်မူကြမ်းတည်းရဲ့ရေးဆွဲပြီးဖြစ်ပေမဲ့မြန်မာအစိုးရနဲ့ဒီမူကြမ်းကွဲလွဲချက်တွေရှိခဲ့တာကြောင့်မလို့အခုပြန်ဆွေးနွေးပြီးတော့မူကြမ်းကိုအတူရေးဆွဲဖို့ဆိုပြီးတော့ဖြစ်လာတာပါမြန်မာအစိုးရနဲ့ဒီလက်ရှိအဖြစ်ပြစ်ခတ်ရက်စေးရေးသဘောတူညီချက်မရသေးတဲ့အဖွဲ့အနေနဲ့ကတော့ဒီ KIO ကချင်လူမျိုးရေးအဖွဲ့နဲ့ TNLD တအောက်ခေါ်ပလောင်အမျိုးသားလူမျိုးရေးတပ်ဖွဲ့တွေပဲဖြစ်ကြပါတယ်ဒါပေမဲ့လည်းတိုင်းသားတွေဘက်ကလိုလားတဲ့နိုင်ငံရေးအရာဆွေးနွေးမှုတွေဖြစ်လာဖို့ဆိုရင်တော့တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရက်စေးသဘောတူညီချက်တရရှိရမယ်ဆိုတဲ့အခြေခံပေါ်ကနေပြီးတော့အခုလိုလုပ်ငန်းစဉ်ဖြစ်ပေါ်လာတာပါခင်ဗျာ
နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ခီးတယ်နဲ့လေရင်အမှုတန်239ဦးတို့ပျောက်ဆုံးနေတဲ့မလေးရှားလေရင်အပိုင်းစားတွေကိုတနင်္ဂနွေနေ့မှာတွေ့ရှိခဲ့တယ်လို့သတင်းတွေထွက်ခဲ့ပြီးမြဲညဘက်သူတို့လိုက်ရှာတဲ့အခါလေရင်အပိုင်းလေရင်အပိုင်းစားနဲ့တူတဲ့အရာတွေကိုမတွေ့ခဲ့ဘူးလို့ဗီယန်နမ်ရှာဖွေရေးအဖွဲ့ကပြောလိုက်တာကြောင့်အခုချိန်ထိပျောက်နေတဲ့လေရင်နဲ့ပတ်သက်ပြီးတော့တိကျတဲ့အဖြေတစုံတရာမရနိုင်သေးပဲဖြစ်နေပါတယ်ပျောက်ဆုံးနေတဲ့မလေးရှားလေရင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါဗီယန်နမ်နိုင်ငံအနောက်တောင်ပိုင်းစစ်ကမ်းနဲ့မိုင်60လောက်ဝေးတဲ့ပင်လယ်ထဲမှာလေရင်တကားနဲ့တူတဲ့အရာကိုအနိုင်ပိုင်းမှာပြန်တန်းတဲ့ရှာဖွေရေးလေရင်ကတွေ့ခဲ့တဲ့အကြောင်းသတင်းပို့ခဲ့တယ်လို့ဗီယန်နမ်အရာရှိတွေကပြောပါတယ် ဒါပေမဲ့အဲ့ဒီနေရာကိုရှာဖွေရေးလေရင်6ဆင်းနဲ့သင်းမော9ဆင်းတို့သွားရှာခဲ့ပေမဲ့လေရင်ပြက်နဲ့တူတဲ့အရာတစ်ခုမှမတွေ့ခဲ့ဘူးလို့ဆိုပါတယ်လေရင်ပြက်ကျသွားတယ်လို့ယူဆရတဲ့နေရာနဲ့အနီးဆုံး BNM စိတ်ကန်း Food Court ကျွန်းကနေပြက်ကျသွားတယ်လို့ယူဆရတဲ့နေရာကိုရောက်ဖို့အတွက်10နာရီလောက်သင်းမော့နဲ့သွားရတယ်လို့ဆိုပါတယ် BNM ကမ်းခြေဆောင်တပ်ဖွဲ့ကလည်းလီရင်ပြက်ကထွက်လာတဲ့အပိုင်းအစတွေလို့ယူဆရတဲ့အရာတွေတွေ့ခဲ့တဲ့အတွက်အဲ့ဒီ food court စစ်ကန်းကနေရှာဖွေရေးလီရင်ကိုပို့ခဲ့တယ်လို့ဗီယက်နမ်ပြည်တပ်ဒုတိယဗိုလ်ချုပ်ကြီး Vo Van Thuan ကပြောပါတယ်။ပြန်တန်းနေရင်စနေနေ့ကရုတ်တရက်ပျောက်သွားခဲ့တဲ့အဲ့ဒီမလေးရှားလေကြောင်းလိုင်းပိုင်းလီရင်ဟာဝဟင်ကပျောက်မသွားခင်မှာကွာလာလမ်ပူမြို့ဘက်ကိုဥတီပြန်လှည့်ခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့မလေးရှားလေတပ်အကြီးအကဲ Rosalie Dawu ကပြောပါတယ
်။ We look back at the recording.And there is an indication, possible indication, that the aircraft.
သူပြောတာကတော့မတန်းတင်ထားတာတွေကိုပြန်စစ်ဆေးကြည့်တဲ့အခါလင်းဟာနောက်ကျောင်းပြန်လဲလာခဲ့တယ်ဆိုတာကိုတွေ့ရတဲ့အကြောင်းနဲ့ဒါဟာလည်းတခြားအရာဖက်ရေဒါအထောက်ထားတွေနဲ့နိုင်ရှင်ပြီးခံမှန်းပြောဆိုရတာဖြစ်တဲ့အကြောင်းသူတို့အနေနဲ့နိုင်ငံကအဖွဲ့အစည်းတွေရရှိထားတဲ့ပုံတွေကိုလည်းကြည့်ရှုစစ်ဆေးနေစေဖြစ်တဲ့အကြောင်းအဲ့ဒီလိုပြန်လဲလာတယ်ဆိုတာသာမှန်ကန်ခဲ့ရင်လေရင်ဟာကွာလာလမ်ပူကိုပြန်လဲလာတာပဲဖြစ်နိုင်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်။ဒီတော့တွင်ဥရောပနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုခိုးယူပြီးထက်နိုင်ငံကနေလေရင်လက်မှတ်ကိုဝယ်သွားတယ်ဆိုတဲ့အသေးစိတ်အချက်လက်တွေထွက်လာတဲ့အတွက်နိုင်ငံကူးလက်မှတ်ခိုးတဲ့ဂိုင်းကိုလိုက်လံစုံစမ်းနေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အီတလီနိုင်ငံသားလီဂွီမာရယ်ဒီနဲ့တခြားဥရောပနိုင်ငံသားတယောက်တို့အဲ့ဒီလေရင်ပေါ်မှာပါသွားတယ်ဆိုတဲ့အကြောင်းလေရင်ပေါ်လိုက်ပါသွားတဲ့ခီးစယ်စင်းနဲ့မှဖော်ပြထားပေမဲ့သူတို့အနေနဲ့တကယ်ပါသွားခြင်းမရှိဘူးဆိုတာကိုလီဂွီမာရယ်ဒီကိုရိုင်းကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောပြခဲ့ပါတယ
် Maybe some people come for steal my passport and I see
သူပြောတာကတော့တခြားတယောက်ယောက်ကသူ့နိုင်ငံကူးလက်မှတ်ကိုခိုးယူသွားတာဖြစ်နိုင်ပါတယ်တဲ့သူအီတလီနိုင်ငံကိုပြန်ရောက်တော့ကသူ့နိုင်ငံကူးလက်မှတ်ပျောက်သွားတဲ့အကြောင်းရဲကိုအကြောင်းကြားခဲ့တဲ့အတွက်တခြားသူတွေတုံးလို့မရပါဘူးလို့ပြောသွားတာဖြစ်ပါတယ်ပျောက်နေတဲ့နိုင်ငံကူးလက်မှတ်တွေကိုအသုံးချပြီးလင်းကိုဖျက်ချလိုက်တာဟုတ်မဟုတ်ဆိုတာကိုလည်းမလေးရှားအနာဘန်တွေကစုံစမ်းနေသလိုဒီကိစ္စမှာကိုကြီးစုံစမ်းစစ်ဆေးပေးဖို့အတွက်အမေရိကန်ပြည်ထောင်စုကလည်း FBI ဗဟိုထောက်လိုင်းရေးဌာနကစုံစမ်းစစ်ဆေးရေးမှုတွေကိုဆီလွတ်ထားပါတယ်မလေးရှားလေရင်ပေါ်ပါသွားတယ်လို့ယူဆရတဲ့ပျောက်ဆုံးနေတဲ့အဲ့ဒီအီတလီနဲ့ဩစတြေးလျနိုင်ငံကူးလက်မှတ်တွေအကြောင်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းဘယ်သူမှသူတို့ထံမှဝင်ရောက်စစ်ဆေးခဲ့ခြင်းမရှိခဲ့ဘူးလို့နိုင်ငံတကာရဲတပ်ဖွဲ့ကလည်းပြောပါတယ်ကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်သားမဲ့လေရင်ဟာလေစိတ်ကထွက်ခွာပြီးတနအီလောက်အကြာရာသီဥတုကောင်းမွန်နေတဲ့ကြားကပဲရီဒါကနေပျောက်ချင်းမလားရုတ်တရက်ပျောက်သွားခဲ့တာပါ။
သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးမှာပါ။
မလေးရှားနေကြောင်းမိုင်လင်းဟာလိုက်ပါသူ239ဦးနဲ့ဝင်းဟင်ကနေပြီးတော့ပျောက်ကွယ်သွားတာ3ရက်လောက်ရှိလာပြီမဲ့လင်းရင်ရဲ့အရေးအယောင်တောင်ရှာမတွေ့သေးဘူးလို့မလေးရှားအရာရှိတွေကပြောပါတယ်။ကွာလာလမ်ပေါ်မြို့တော်ကနေပြီးတော့တရုတ်နိုင်ငံပီကင်းမြို့တော်ကိုဥတီပြန်တက်သွားပြီးတော့တနင်္လာလောက်အကြာစနေနေ့မနေ့အစောကြီးတည်းကပဲရေဒါကပျောက်သွားတဲ့ Boeing 777ရဲ့လင်းရင်အပိုင်းအစာလေးတစ်ခုမှရှာမတွေ့ဘူးလို့မလေးရှားလေကြောင်းဦးစီးချုပ်ကဒီကနေ့ပဲပြောသွားတာဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံမှာအစ်အမြင့်ဆုံးဥပဒေပြုအဖွဲ့အစည်းဖြစ်တဲ့ဦးစီးပြည်သူ့လွှတ်တော်ရွေးကောက်ပွဲမှာနိုင်ငံကောင်းဆောင်ကင်ဂျွန်အွန်းကိုသူ့ရဲ့မဲဆန္ဒနယ်ကမဲထဲဝင်သူတွေအားလုံးကထောက်ခံမဲပေးပြီးတော့ရွေးချယ်လိုက်ကြတဲ့အတွက်ကြောင့်မလို့ဦးစီးပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေအနေနဲ့ဘယ်သူကိုမဲပေးရမလဲဆိုတာရွေးချယ်ခွင့်မရှိပါဘူးရှင်
။တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီပါ။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါရှင်။မြန်မာနိုင်ငံသူနိုင်ငံသားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.